မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ9ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းသတင်းစာကြီးမှာဆွေးရောဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသူဟာဒီမိုကရေစီစနစ်တွေချင်းချောက်သူဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါရယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရဲ့ဒုက္ခတွေထွက်ပြေးခဲ့ရတဲ့ပေါ် ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးဖွဲ့တွေကကြိုဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာအသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတွေကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာပြည်မှုခုံရုံးကနေတရားစီရင်ခွင့်ချမှတ်လိုက်ပါပြီ
The ICC can only exercise jurisdiction when at least one element of a crime within the jurisdiction of the court or part of that crime has been committed on the
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာပြည်မှုခုံရုံးကနေတရားဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆုံးဖြတ်လိုက်တဲ့အကြောင်း ICC ရုံးရဲ့ဥပဒေရေးအရာရှိပြောသွားတာပါနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်အစိုးရပိုင်းသတင်းစာတွေတစ်စောင်ကို65ချက်အရှုံးပေါ်နေတယ်လို့ပြန်ကြားရေးဝန်ကြီးကပြည်ထောင်စုလွှတ်တော်မှာပြောကြားခဲ့တယ်ဆိုတဲ့သတင်းကတော့အဓိပ္ပာယ်ဖွင့်ဆိုချက်လွဲမှားတာသာဖြစ်တယ်ဆိုပြီးဒုဝန်ကြီးကပြန်လည်ညင်းဆိုလိုက်တဲ့သတင်းနဲ့အတူမကွေးတိုင်းမှာကြောင်မီသွေးတွင်ပေါက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီး၄ဦးပိတ်မိနေဆဲဖြစ်တဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။နယူးယောက်တိုင်းသတင်းစာကြီးမှာအမေရိကန်ဆွေးရောက်ကိုအပြင်းထန်ဝေဖန်ထားတဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့သူဟာဘယ်သူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အဆိုအရမှာသူ့အုပ်ချုပ်မှုပေါ်အပုတ်ချပြောဆိုနေသူဘသူဆိုတာကိုသတင်းစာကဖော်ထုတ်တင်ကြောင်းလဲမွန်တာနာပြည်နယ်မှာမင်းညာကပြောတဲ့မင်ကုန်းအတွင်းသမ္မတထရန့်ကပြောဆိုခဲ့တာပါမင်းဆန္ဒရှင်ရဲ့နှွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးကိုပြစ်စီခြင်းနဲ့မူဝါဒတွေတိုင်းဖြစ်လာအောင်တိတိကျကျကြိုးပမ်းမှုတွေဟာဒီမိုကရေစီကိုချင်းချောက်မှုဖြစ်ကြောင်းလဲပြောဆိုသွားပါတယ်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့အတွင်းရေးတွေကိုရေးသားထားတဲ့နယူးယောက်တိုင်းသတင်းစာဆောင်မရှင်အမည်မဖော်လို့သူအဆိုအရရှိတာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံချိုင်းဝန်ကြီးမက်ပွန်ပီကိုပါဝင်အဆိုအထိတ်တန့်တာဝန်ရှိသူတွေကငင်းဆန်ထားကြတာပါနယူးယောက်တိုင်းသတင်းစာကတော့ဆောင်းမရှင်ဟာအစိုးရအစ်မြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နေတဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဆောင်းမရှင်ကတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်ခဲ့တဲ့အစိုးရဆုံးလုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေမကြာခဏဟန်တားခဲ့ရတဲ့အကြောင်းလည်းရေးသားထားတာပါနယူးယောက်တိုင်းသတင်းစာဆောင်းပါမတိုင်ခင်အင်္ဂါနေ့မှာတော့လည်းနာမည်ကျော်သတင်းတော်ဘော့ဘ်ကူတွာရဲ့အကြောက်တရားလိုအမည်ပေးထားတဲ့စာအုပ်တစ်ခုကြောင်ညာရမှာသမ္မတရဲ့စပွဲပေါ်ကအရေးကြီးဆိုင်ရဆရန်တွေကိုလက်အောင်ငယ်သားတွေကတိတိကျကျယူသားတာတွေရှိတဲ့အကြောင်းပြောဆိုချက်တွေပါဝင်အတွင်းရေးသတင်းတွေလို့ဆိုတဲ့အကြောင်းအရာတွေကိုဖော်ပြထားကြောင်းပြောဆိုထားပါတယ်သမ္မတထရန့်ကတော့ရှေ့သတင်းပတ်အင်္ဂါနေ့ထုတ်ဝေမဲ့စာအုပ်ကစစ်ကူရင်ဝတ္ထုစာအုပ်တုံးတာဖြစ်တဲ့အကြောင်းတုံ့ပြန်ထားပါတယ
်အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွင်းနာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုတီကျွမ်းသူတွေကိုထဲလတော်တရားရေးကော်မတီကဒီကနေ့တောက်ကြနေမှာကြာနာစစ်ဆေးမှာပါမနေ့ကြာတာပြင်းနေကတော့ Kavanaugh ရဲ့ကြာနာစစ်ဆေးမှုတတိယနေ့အဖြစ်ပြီးဆုံးသွားပါတယ် Brett Kavanaugh ကတရားစီရင်ရေးဟာတမရရဲ့ဩဇာအာဏာလဲအောက်ကလုကင်းစီမယ်လို့ထဲလတော်တရားရေးကော်မတီရှင်းမှာမဟုတ်ထိုးနေကထွက်ဆိုသွားပါတယ်ဒါပေမဲ့လည်း American တမရတော်နဲ့ Trump ရဲ့2016ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့ Russia တို့ဆက်ဆက်နေတဲ့ကိစ္စကိုစုံစမ်းနေတဲ့ဖြစ်ရတဲ့ပတ်သက်ပြီးကော်မတီကမေးမြန်းချက်ကိုတော့ Mr. Kavanaugh ကဖြေဆိုဖို့ညှဉ်းဆန်းသွားပါတယ်တရားစီရင်ရေးဆိုရာဟာတရားဥပဒေစိုးမိုးရေးအတွက်အမခံပေးတဲ့နေရာဖြစ်ပြီးတရားရုံးချုပ်ဆိုတာကလည်းအခွင့်အရေးနဲ့အာဏာကိုပိုင်ခြားပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကာအကွယ်ပေးနေတဲ့နေရာဖြစ်တယ်လို့ Kavanaugh ကပြောဆိုသွားပါတယ်။တရားရုံးရဲ့ဆင့်ခေါ်မေးမြန်းမှုတွေကိုတမရတူအနေနဲ့ညှဉ်းဆန်းပိုင်ခွင့်ရှိသလား။အမကျိုးလိုမျိုးနဲ့ဆွဲဆိုခံရတဲ့တမရတူအနေနဲ့သူ့ကိုယ်သူပြစ်ဒဏ်ကလွန်ညင်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းတွေကိုတော့လက်တွေ့မဆန်တဲ့မေးခွန်းဖြစ်တဲ့ဆိုပြီးဖြေကြားဖို့ညှဉ်းဆန်းသွားတာပါ။ဒါအပြင်တမရတူအနေနဲ့သူ့ကိုစုံစမ်းစစ်ဆေးနေတဲ့တရလိုရှင့်တွေကိုအလောက်ကထုတ်ပြနေတယ်ဆိုပြီးလွန်ခဲ့တဲ့10နှစ်လောက်ကသူကိုယ်တိုင်ရေးသားခဲ့တဲ့အတိုင်းယုံကြည်မှုရှိနေသေးသလားဆိုတဲ့အမေကိုလည်းဖြေကြားခြင်းမရှိပါဘူးအထက်လူတော်တရားရေးကော်မတီက Brett Kavanaugh ကိုခန့်အပ်ရေးအတည်ပြုခဲ့မယ်ဆိုရင်တော့နောက်တစ်ဆင့်အနေနဲ့ Republican အမတ်50ဦးနဲ့ Democrat 40ဦးရှိတဲ့အထက်လူတော်မှဆန္ဒမဲပေးကြရအောင်မှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနေမြေဖြစ်တဲ့အစ်တလီပြည်နဲ့အနာဂတ်အရေးရုရှားတူရကီနဲ့အီရန်နိုင်ငံခေါင်းဆောင်တွေဒီနေ့အီရန်နိုင်ငံတူရကီမှာဆွေးနွေးကြမှာဖြစ်ပါတယ်ဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေထိုးစစ်ကြီးတစ်ခုဆင်နွှဲဖို့ပြင်ဆင်နေတဲ့အတွက်လူသားပေးဒုက္ခအချက်တည်းကြီးပေါ်ပေါက်လာမှာကိုစိုးရိမ်နေတယ်လို့တူရကီကအားပေးထောက်ခံနေတဲ့သဘုံတွေနဲ့ထိတိုက်ဖြစ်မှာကိုလည်းစိုးရိမ်နေကြတာပါဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကတော့ဒီသတင်းပတ်ထဲမှာပဲအစ်တလီပြည်နယ်ကပြစ်မှတ်တွေကိုလေကြောင်းကနေစတင်တိုက်ခတ်နေပါပြီတူရကီကထောက်ခံမှုပေးထားတဲ့သဘုံတွေအခိုင်အတန့်အကြမ်းဖက်ဖို့နဲ့ဆက်နေတဲ့ဟာယက်တာဟီယာအရှမ်စစ်သွေးကြအုပ်စုပါဝင်ဆီးရီးယားဆွေးနွေးကိုဆန့်ကျင်နေတဲ့အုပ်စုတွေရှိရာဒေသမှာတော့လူပေါင်း3000နီးပါးနေထိုင်နေကြတာပါတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကျင်းပမှာကိုလည်းဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကူဆဲစတက်ဖန်ဒီမစ်ထရာကဒီသတင်းပတ်ထဲမှာပဲသတိပေးထားပါတယ်ဒီအတွက်လဲရုရှားနဲ့တူရကီသမ္မတတို့ဆွေးနွေးရှိဖြေရှားကြဖို့လည်းတိုက်တွန်းထားတာပါတူရကီကတော့အစ်တလီပြည်နယ်နဲ့ဆီးရီးယားနယ်စပ်မှာစစ်ရာတွေတုံ့ပြန်ချထားတဲ့အတွက်လဲပြစ်ကတ်တွေကြီးထွားလာမှာကိုစိုးရိမ်နေကြပါတယ်
အမေရိကန်ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအပါအဝင်အာဖဂန်သမ္မတအာရှဖ်ဂန်နီအခြားထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံပါတယ်။နေတိုးနဲ့အာဖဂန်တပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအရပြည့်ရဟာအမျိုးသားဥပဇာပေးလုပ်ငန်းဖြစ်တယ်လို့သမ္မတဂန်နီကပြောပါတယ်။အမေရိကန်ဘက်ကလေကြောင်းထိုးစစ်တွေတိုးမြင့်ဆင်နွှဲလာတာကိုလည်းအစီအဝေးကျင်းပချိန်အတွင်းသမ္မတဂန်နီကချီးကျူးပြောဆိုသွားပါတယ်။တအပြင်ဘရန်ဂမ်လေတက်အခြေစိုက်စခန်းကိုလည်းကြိုတင်ကြေညာခြင်းမရှိဘဲနဲ့ဝန်ကြီးမက်ဒစ်တွားရောက်ခဲ့ပါတယ်။2019အောက်တိုဘာလမှာစတင်လိုက်တဲ့သမ္မတနဲ့ထရမ်ရဲ့တောင်အာရှဆိုင်ရာနီးပြူဟာတွေဟာတနည်းအတွင်းရောက်လာချိန်မှာအကြမ်းဖက်တိုက်ခတ်မှုတွေတိုးလာပေမဲ့ဒီနီးပြူဟာတစ်ကအာဖဂန်ပဋိပက္ခတွေအဆုံးသတ်ဖို့အထောက်အကူဖြစ်တယ်လို့ဝန်ကြီးမက်ဒစ်နဲ့အခြားအမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။အာဖဂန်နိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးဟာအဝေးကမြင်နေရတဲ့တန်လတ်လို့မဟုတ်တော့ဘူးလို့လည်းဝန်ကြီးမက်ဒစ်ကအင်္ဂါနေ့ကအိန္ဒိယကိုအသွားလျှင်ပေါ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဆက်သွယ်ဆောင်ရွက်မဲ့လမ်းပွတ်တွေလမ်းတစ်တွေပွင့်လာပြီလို့လည်းပြောပါတယ်။ဒါပေမဲ့ဂျူလိုင်လအနောက်ပိုင်းမှာကတားနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုတော့အတိအပြုပြောဆိုခြင်းမရှိပါဘူး။ဒါဟာကကွယ်ရေးဝန်ကြီးအဖြစ်ဝန်ကြီးမက်ဒစ်ရဲ့စတုတ်ထမြောက်အာဖဂန်ခီးစဉ်လည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ပြည်ခတ်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရဲ့ဒုက္ခတွေတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခွန်ရုံး ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူ့ခွင့်ရေးဖွဲ့တွေကကြေဆွလိုက်ပါတယ်။ဒီမှာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူ့ခွင့်ရေးလှုံ့ဆော်မှုနိုင်ငံကအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်ကြတာပါ ICC ကတော့မြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံတခုမဟုတ်ပေမဲ့လည်းလူတွေစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ကိစ္စအတွက်တရားရုံးကစီရင်ပန်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဆုံးဖြတ်ချက်ကိုဒီနေ့ပဲကြေညာချက်ထုတ်ပြန်ကြေဆိုလိုက်ကြတဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာတိုင်းဝိုင်းအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC ကအရေးယူနိုင်အောင်လွှဲပြောင်းပေးဖို့လည်းတိုက်တွန်းခဲ့တာပါ။လူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးဖြတ်ချက်ကိုကြေဆိုကြောင်းပြောပေမဲ့စုံစမ်းစစ်ဆေးရုံတသက်မဟုတ်ပဲအရေးယူနိုင်အောင်နိုင်ငံတကာကကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ICC ဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးကြီးနဲ့ရောက်လာတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရဖို့ ICC ရှေ့နေချုပ်ဘတ်တူအာဘန်ဆူတာကဧပြီလထဲမှာတင်ပြထားတာပါမြန်မာဆွေရကတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံဖို့သဘောတူလက်ခံမထားတဲ့နိုင်ငံတစ်ခုကိုစုံစမ်းစစ်ဆေးမဲ့စီစဉ်ရနိုင်ငံကဥပဒေနဲ့မညီရလို့ရဖြစ်အစိုးရအိမ်မှာပဲကန့်ကွက်ထားတာပါခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းမကြာခင်တရားဝင်တုံ့ပြန်သွားမှဖြစ်တဲ့အကြောင်းနေပြည်တော်မှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွင်မြန်မာဆွေကပြောခဲ့သူဦးစောထီကဒီကနေ့ပဲပြောဆိုထားပါဗျ။
တရုတ်နိုင်ငံအလဲပိုင်းဟဲနန်ပြည်နယ်မှာဘာသာရေးကိုထိန်းချုပ်တဲ့အနေနဲ့မှတ်ပုံတင်မထားတဲ့ခရီးရန်ဖျားအကြောင်းပေါင်း3ပုံ2ပုံကိုပိတ်ပစ်ဖို့ဖိအားပေးလုပ်ကိုင်နေပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့မိုဝါရာဟာတရုတ်နိုင်ငံတွင်ခရီးရန်ဘာသာပြန်ပေါင်းမှုကိုထိန်းချုပ်ရင်းနဲ့ဘာသာရေးအုပ်စုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ပြည်နယ်ရင်းကခရီးရန်ဖျားအကြောင်းတွေကိုပိတ်ပစ်ဖို့နိုင်နေတဲ့လောရက်တွေကိုအောက်ဂိုလာလောက်ကစတင်ခဲ့တာပါ။နိုင်ရန်မြို့ကခရီးရန်ဖျားအကြောင်းပေါင်း4ခုထက်မနည်းကိုပုတ်ထုံးနေအာယုံတက်ချိန်မှာတာဝန်ရှိသူတွေဝင်ရောက်ဆင်းနေရှာဖွေခဲ့တယ်လို့ အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုအခြေစိုက်တရုတ်ခရီးယံဘုံကြီးဂျိုနာသန်လျူကပြောပါရယ်တရားရုံးရဲ့ရှာဖွေရေးဝရမ်းမပါဘဲနဲ့ဆယ်နှစ်ချီတဲ့တရုတ်ရဲတွေနဲ့ဒေသခံတာဝန်ရှိသူတွေဟန်နန်မြို့ကခရီးယံဘုရားကျောင်းတွေထဲကိုဝေရောက်ရှာဖွေခဲ့ကြတယ်လို့ဒေသတွင်သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ဘုံကြီးလျူကပြောပါရယ်ဘုရားကျောင်းအတွင်းကရောအပြစ်မှရှိတဲ့လေဝါကတိုင်တွေကိုရဲတွေနဲ့တာဝန်ရှိသူတွေဖယ်ရှားပစ်တယ်လို့နေရံဘောကခရီးယံအဆုံးမှာစာရီကိုလည်းဖယ်ရှားပစ်ကြတယ်လို့ပြောပါရယ်အခုလိုပိတ်မပစ်ခင်ဘုရားကျောင်းမှမြေတွေကိုလည်းသိမ်းယူခဲ့ကြတယ်လို့ပြောပါရယ်တီရော့လက်ကိုဆန့်ကျင်ကန့်ကွက်နေကြတဲ့သူတွေကိုရိုက်နှက်တာတွေဒါမှမဟုတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းဆက်ပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟေနန်မျိုးကရဲနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းပေးမယ့်အောင်မြင်မှုမရသေးပါဘူ
းဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြင်းရ 6.9 ရှိတဲ့ငရင်လုတ်ခတ်ရာကလူ16ယောက်ထဏ်မင်းနဲ့တည်ဆုံပြီး26ယောက်ပျော်ဆုံးနေကြောင်းဝန်ကြီးချုပ်ရှင်ဆိုအဘေးကပြောလိုက်ပါရယ်အရေးပေါ်ကွယ်ဆယ်ရေးတွေကလည်းမြေထိုးဆက်တွေခွေးတွေနဲ့အသက်မသေချမ်းနေသူတွေကိုရှုတ်နေကြမှာဒီနေ့အထိဆက်လက်ရှာဖွေနေကြတာပါမနေ့ကငရင်တန်ခံခဲ့ရပြီးတဲ့နောက်ကျွန်းမမှာရှိတဲ့ရထားရုံနဲ့ချစ်တိုးစစ်အပြည့်ဆိုင်ရာလေဆိပ်တို့ကိုလည်းရန်နာထားခဲ့ရပြီးမယ်အခုခါမှာတော့လုပ်ငန်းတွေပြန်လည်စတင်နေကြပါပြီကျွန်းမကအိမ်နောက်စု3000နီးပါးနဲ့တဝက်လောက်ကတော့လျှက်စစ်မီတွေပြတ်တောက်နေစေဖြစ်ပါတယ်အလုံးလျှက်စစ်မီပြင်ဆင်ရဖို့တရင်တစ်ပတ်လောက်အချိန်ယူရနိုင်တဲ့အကြောင်းလည်းပြောဆိုထားပါငရင်ကထိုမှာကိုကန်မြို့ရှိဘက်မြောက်ကီလိုမီတာ40အနက်မှာဘိုးပြူလှုပ်ကပ်ခဲ့တာဖြစ်တဲ့အကြောင်းလည်းဂျပန်နိုင်ငံမိုးလူသားဌာနကကြေညာထားပါတယ်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူလာတေရဲ့လူအသေးအပြောက်များလာတဲ့မွေးရီဆေးဝါးတိုက်ဖျက်ရေးလှုပ်ဆောင်မှုရဲ့ရိုက်ခတ်မှုကြောင့်ဇူလိုင်လကစလို့မြို့တော်ဝန်နဲ့လက်ထောက်မြို့တော်ဝန်၅ဦးတို့တနက်နဲ့ပြစ်ဒဏ်ခံခဲ့ရပါပြီ။တဟာ2016ခုနှစ်နောက်ပိုင်းအစိုးရတာဝန်ရှိသူ15ဦးသေဆုံးခဲ့ရတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မြို့တော်မနီလာတောင်ဖက်ကတီနီယွန်မြို့အလန်တင်အခမ်းအနားမှာမြို့တော်ဝန်ရဲ့ရင်ဘတ်ကိုဇူလိုင်လ3ရက်နေ့ကတနက်နဲ့ပြစ်သွားတာပါ။ဒီဖြစ်ရအပြီး24နှစ်အတွင်းမှာပဲလှုံ့ဆွန်ကျွန်းပေါ်ကဂျန်နရယ်တီနိုမြို့တော်ဝန်ကိုလည်းမော်တော်ဆိုင်ကစီလာတဲ့အတန်းသိတနက်သမားတို့ကပြစ်ဒဏ်သွားပါတယ်။ဒါအပြင်ဒီတဲ့ဘတ်ထဲမှာပဲရုံးမအိတ်တဲ့ရိုဒါမြို့တော်ဝန်ကိုတနတ်သမားကပြစ်ဒတ်သွားပါတယ်ဒီကလအတွင်းမှာပဲလက်ထောင်မြို့တော်ဝန်တို့လည်းတနတ်နဲ့ပြစ်ဒတ်ခံခဲ့ရပါသေးတယ်2016ခုနှစ်ဇွန်လမှာသမ္မတဒုတာတွေတာဝန်ယူခဲ့တဲ့အချိန်ကစပြီးဒေသခံတာဝန်ရှိသူ15ဦးအသက်ခံခဲ့ရပြီလို့ပြည်တွင်းသတင်းဌာနတွေဖြစ်တဲ့ ABS-CBN ကပြောပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မန်နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံထဲကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကနေတရားစီရင်ခွင့်ကိုချမှတ်လိုက်ပါပြီ။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနယ်စပ်ကိုကြော်ဖြတ်ပြီးတော့တခြားနိုင်ငံဘက်ကိုရောက်အောင်အတင်းအာဓမမောင်းထုတ်လိုက်တာနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေဟာစုံစမ်းစစ်ဆေးခံရနိုင်ပွဲရှိပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါရှင်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံကပြစ်မှုခုံရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19 3နဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်အတွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက်အယ်ဇီဒီကရှင်းပြပါတယ
်။ The crime of deportation is the forced displacement of persons.
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုဟာလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ညာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ဖြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုံ့ဆော်နေတာဖြစ်တယ်ဒီဖွဲ့ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလဲကြိုးကြောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပေါ်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာအစိုးရကအသိမဲ့မပြုပါဘူးမြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လဲရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါ။အဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ crime against humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လောရက်တွေရှိမရှိဆိုတာကို ICC ခေါ်ယုံကနေပြီးတော့စုံစမ်းစစ်ဆေးဖို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါ်ယုံကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီး ICC ရဲ့ဥပဒေရေးအရအကြီးတန်းကြံပေးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့ Gilbert Beattie ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတဲ့ဆိုတဲ့ဆွတ်ဆွတ်ချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အ ਨੇ ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဆက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ
် ICC ခေါ်ယုံကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံကဥပဒေဆိုင်ရာတွဲပတ်ညွှန်ကြားရေးမှူး Foreign Peace ဆင်းရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖိနှိပ်ခံနေကြတဲ့သူတွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံကအခြေအနေတွေအားလုံးကို ICC ခွန်ရုံးကနေပြီးတော့ကင်တွယ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းသင့်ပြီလို့လဲ Human Rights Watch အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါလေ။အခုလိုအမှုမစစ်မီကြိုတင်ကြားနာတဲ့ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလမ်းပေါက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလည်းဖြစ်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူးတရားလိုရှင်းနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါစုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှင်းတွေကတင်ပြရပါဦးမယ်။တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှာပဲတည်မှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါလေ
။ကိုကျော်အောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနပြည်တော်စုဒုတိယဝန်ကြီးနဲ့ VOA တွေ့ဆုံမေးမြန်းခင်းတွေကအကောင့်နှုတ်ချက်တချို့ကိုတင်ပြပေးကြပါမယ်။နိုင်ငံတော်စရိတ်နဲ့ထုတ်ဝေတဲ့အစိုးရပိုင်းသတင်းစာတွေတစ်စောင်ကို65ချက်အရှုံးပေါ်နေတဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြည်ထောင်စုလွှတ်တော်ကိုပြောကြားခဲ့တယ်ဆိုတဲ့သတင်းကတော့ငွေလှဲနှုန်းအရနောက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုချက်လွဲမှားတာသာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးဦးအောင်လာထွန်းကညင်းဆိုလိုက်ပါတယ်အစိုးရပိုင်းသတင်းစာတွေဟာငွေကြေးထက်သတင်းစာရရေးကိုဦးစားပေးနေရတဲ့အကြောင်းနဲ့32မျက်နှာပါသတင်းစာရဲ့အရင်းကတော့15ချက်ဖြစ်ပေမဲ့115ချက်ဖြစ်ပေမဲ့50ချက်နဲ့အရှုံးခံပြီးရောင်းနေရတဲ့အကြောင်းစက်တင်ဘာလ6ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြောဆိုခဲ့တာကိုပြည်တွင်းမှာထုတ်ဝေတဲ့ဂျာနယ်တွေမှာရေးသားပါတယ်ဒီကနေ့နေပြည်တော်မှာ VOA မြန်မာပိုင်းရဲ့အစီအစဉ်ရဲ့အယ်ဒီတာဦးသိန်းထိုင်ဦးနဲ့တီးသန့်တွေ့ဆုံမေးမြန်းချိန်မှာတော့ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းကိုဒီကိစ္စနဲ့ပတ်သက်လို့ VOA ကမေးမြန်းခဲ့ပါတယ
်လက်ရှိပြန်ကြားရေးဌာနမှာအကြီးအကဲတွေကကျွန်တော်တို့သတင်းလောကမှာလက်ပေါင်းများစွာတွေ့ကြုံရှိတဲ့သူတွေသတင်းဌာနတွေမှာလောက်ကင်သွားတဲ့သူတွေပါအဲတော့ဒီနေ့သတင်းစာထဲမှာမနေ့ကတွေ့ရတဲ့သတင်းတစ်ခုပေါ့လေကျွန်တော်တို့ဒီမြန်မာသတင်းစာတစောင်း65ချက်အရှုံးခံပြီးတော့ဟိုရောင်းနေရဇဲပဲဆိုတော့အားလေးတစ်ခုတော့ကျွန်တော်တို့တွေ့ပါတယ်ခင်ဗျဒီကလည်းဘလို့အခက်အခဲတွေကြောင်းဆိုတာလေ
းအဲ့ဒါက interpretation လွဲတယ်ထင်ပါတယ်မနော်65ချက်မရှုံးပါဘူးခင်ဗျအဲ့ဒါကဒီနှစ်အတွက်ရှိတဲ့ပေါင်းစည်းတန်းတွေ့လိုက်တာပါဒီနှစ်အတွက်တော့ currency exchange rate တွေကပေါ်ဖြစ်နေတယ်အဲ့ဒီအပေါ်မှာအခြေခံပြီးတွေ့တာပါခင်ဗျကျွန်တော်တို့ကိုယ့်ဟန်နဲ့ကိုယ်လုံလောက်ပါတယ်ခင်ဗျကိုယ့်ဟန်နဲ့ကိုယ် sufficient ဖြစ်ပါတယ်ကိုယ့်ဟန်နဲ့ကိုကျွန်တော်ကဒီဘဟုအစိုးရရဲ့ရန်ပုံငွေကယူမသုံးပါဘူး the other account လို့ခေါ်တယ်ကျွန်တော်ရဲ့ account ပေါ့အဲ့ဒီထည့်ရတာပဲကျွန်တော်ကအဲ့ဒါနဲ့ပဲ run operate လုပ်နေတာပါအဲ့ torture this system ပေါ်မှာမူတည်တော့တာပါအဲ့ဒီဟာကိုတွေ့တုံးကအဲ့ဒီလိုဟိုဟာရှိနေခဲ့တာပါလေexchange rate ပေါ်မှာအခြေခံပြီးတော့တွေ့ထားတဲ့ဟာကျွန်တော်တို့ကဈေးနှုန်းကိုလုံးဝအမြဲရအောင်လုပ်လို့ရပါတယ်အမြဲရအောင်ဒါပေမဲ့အဲ့ဒါကကြတော့ကျွန်တော်တို့လည်းထိန်းချုပ်ကြပါတယ်ဘာလို့ကျွန်တော်တို့ရဲ့အဓိကတာဝန်ကပြည်သူကိုအစိုးရရဲ့နဲ့ပြည်သူကြားမှာ bridge လို့ပေါ့လေ information ပေးဖို့များများပေးဖို့လိုတယ်အဲ့လိုဈေးနှုန်းကိုတက်လိုက်ရင်တော့ commercially တော့မြတ်လာမယ်ဒါမျိုးဝေဟန်တဲ့လူတွေနေသွားမယ်အားနေသွားမှာပေါ့
ဈေးနှုန်းရှုံးနေဆိုတာမဟုတ်ဘူ
းရှုံးနေဆိုတာမဟုတ်ပါဘူးခင်ဗျာ break even တော့ဖြစ်ပါတယ်ကျွန်တော်ဖြစ်ပါတယ်အဲ့ဒါ twist set ဟိုဟာ interpret လုပ်တာမှားတာပါ
ပြန်ကြားရေးဒုဝန်ကြီးဦးအောင်လာထွန်းပါရှင် ဥအောင်လာထွန်းကိုနိုင်ငံတော်ရဲ့လျှို့ဝှက်ချက်အုပ်ဝေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့ထောင်နှံတွေချမှတ်ခံရတာအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေဒါတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုဒုဝန်ကြီးဥအောင်လာထွန်းနဲ့ VOA ရဲ့သီးသန့်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုလည်းအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်နဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းရေဒီယိုအစီအစဉ်တွေမှာကြည့်ရှုစောင့်မျှော်နှားဆင်နိုင်ကြပါတယ်ရှင
်။သောရစီများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကထောင်ထမ်းအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မကွေးတိုင်းမှာကြောင်မီးသွေးတွင်ပေါက်ကွဲမှုဖြစ်တဲ့သတင်းတင်ပို့ချက်ကိုတင်ပြပေးချင်ပါတယ်။မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာကြောင်မီးသွေးတွင်ပေါက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီးတော့၄ဦးပိတ်မိနေဆဲဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာမနေ့ကြာသပတေးနေ့မနက်ကဖြစ်ပွားခဲ့တာဖြစ်ပြီးလောလောဆယ်မှာတော့ပိတ်မိနေတဲ့သူတွေကိုဆက်လက်ရှာဖွေကယ်ဆယ်နေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြောင်မီးသွေးတွင်ပေါက်ကွဲတာဟာစောမြို့နယ်ကြောင်ပြောင်းကျေးရွာအနီးထွန်းရစတတ္ထုတူဖို့ရေးကုမ္ပဏီလီမိတက်လုပ်ကွက်မှာဒီလ6ရက်နေ့မနက်10:15မိနစ်ကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပြီးနောက်3ဦးသေဆုံးပြီး5ဦးပိတ်မိနေခဲ့ရာကဒီကနေ့ကယ်ဆယ်ရေးဆောင်ရွက်ရာမှာအလောင်းတစ်လောင်းထပ်မံရရှိခဲ့တယ်လို့စောမြို့နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလူခိုက်ဆိုတဲ့တယောက်ကိုတွေးပါတယ်ခင်ဗျာအသေးတွေးပါတယ်ခင်ဗျာတေးရ၄ယောက်ဒဏ်ရာရတာကတယောက်ပါခင်ဗျာအခု twin day မှာပိမိတို့ twin day မှာရှိတာကနောက်တဲ့စေစေလုံးမရသေးတာကနေပြီးကျွန်တော်တို့၄ယောက်ရှိပါသေးတယ်ခင်ဗျာစေစေလုံးကလည်းချင်းတဲ့ပြည်ကြီးဆောက်ဝဲနေပါတယ်ခင်ဗျာ
ကယ်ဆယ်ရေးလုပ်ငန်းကိုမြို့နယ်အုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့မှုခရိုင်မီတပ်ဦးစီးလေကြောင်းရံကာကွယ်ရေးတပ်ကတရင်မှုတို့ဦးဆောင်ပြီးမြို့နယ်ကြက်ချင်ဒီအဖွဲ့နဲ့လူမှုကွန်ရက်အသင်းဖွဲ့တွေပါဝင်ဆောင်ရွက်နေကြောင်းပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းခွင်ကိုရောက်ရှိနေတဲ့စောမြို့နယ်ကြက်ချင်ဒီတပ်ဖွဲ့မှုဦးဆောင်ဝင်းကနောက်ဆုံးအခြေအနေကိုအခုလိုပြောပါတယ
်။အဲဟုတ်ကဲ့ဒီနေ့လေတနာ90နေ့လေတနာ90မှာအလောင်းတစ်လောင်းထိုက်ရတယ်။ကဲဆိုကြအခုကနောက်ထပ်လေမဆင်းရတော့ဘူးတဲ့ခင်ဗျာ။ဒေါက်တွေကပြုတ်သွားပြီတဲ့။အဲဒီကကယ်ဆယ်ရေးဟိုတက်ထူတဲ့ဌာနကတည်းကနောက်ထပ်မဆင်းရတော့ဘူးတဲ့။ဒေါက်တွေကပြုတ်တယ်တဲ့။ပြန်လုပ်မယ်ဆိုရင်အဲဒီမိသားစုကိုပြန်ဆယ်လို့ဆိုအချိန်အများကြီးကြာမှာပေါ့လေ။ရေအများကြီးကြာမယ်တဲ့။မိုးလက်ကားယွာရတယ်ဆိုတော့ရေထဲလာနေ
ကြာသပတေးနေ့ကပေါက်ကွဲမှုဖြစ်ပြီးနောက်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတဲ့အခက်အခဲကိုလည်းဦးဆောင်ဝင်းကအခုလိုပြောပါတဲ့
မနေ့ကကျွန်တော်တို့ကယ်ဆယ်ရေးကိုကျွန်တော်ရက်တလဲတယ်ဟိုအထက်ကတန်းဝေတွေကကားဆွမ်းနေလို့အားကြောင့်မလို့ဟုတ်တယ်ဟုတ်တယ်မနေ့ကကျွန်တော်တို့အဲ9ယောက်ကျွန်တော်တို့အဲ twin နဲ့ကိုကျွန်တော်9ယောက်ဆင့်နေကြကျွန်တော်တို့အဲဟိုကလေကယ်ဆယ်ရေးလေအဲ့ဒါသူတို့ကလုံးဝကိုအနှံ့နဲ့မခိုင်းလို့ချက်ချင်းအသက်တွေဝင်ပြီးကျွန်တော်တို့အပေါ်တက်ရတော့ကျွန်တော်တို့အောက်ဆီဂျင်ပဲကျွန်တော်ပေးပလဲတယ်သူတို့
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ပောက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆီလွတ်ထားကြောင်းပြောပါတယ
်သူကတော့ဟိုကကြောင်မီးသွေးမိုင်းဖြစ်တဲ့ကြောင့်ကြောင်မီးသွေးမိုင်းထွက်တဲ့မိသိန်းတန်းငွေပေါ့နော်မိသိန်းတန်းငွေနဲ့ကျွန်တော်တို့တခုနဲ့ဓာတ်ပြုတ်တယ်ထင်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့အမေပြတင်းရသေးတယ်ဗျအဲ့ဒီမှာကျွန်တော်စီကညွှန်ကြားမှုဥကုကွန်နိုင်တဲ့အခွဲတော့ကျွန်တော်တို့စစ်ဆေးအခုသွားနေပါပြီဗျအဲ့ဒီစောမျိုးနားမှာရှိတဲ့နေရာကိုရောက်နေပြီအဲ့ဒီမှာကျွန်တော်တို့ချောင်းရည်ကြီးတဲ့ကြောင်ဖျက်လို့မရဘူးဗျအဲ့ဒါပြင်သူတို့ဆက်ဖျက်ပါမယ်ဗျအခုလက်ရှိတော့အဲ့ဒီဟာကိုကျွန်တော်တို့တာဝန်ကြီးလုပ်နေတဲ့အမှတ်တက်သွတင်လုပ်ငန်းပေါ့နော်အမှတ်တက်သွတင်လုပ်ငန်းကဝန်ထမ်းတွေလည်းအဲ့မှာရောက်နေပါပြီဗျကျေသေးလုပ်နေပါတယ်ဗျ
ပြီးခဲ့တဲ့ဩဂုတ်လဆန်းကစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်တစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်တရုတ်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့တယ်လို့မလအတွင်းကလည်းတရုတ်နိုင်ငံသားတဦးသေဆုံးခဲ့ပါတဲ့တထုတွင်ဝင်ကြီးဌာနကဒီဖြစ်စဉ်တွေအပေါ်ကွန်းစင်စစ်ဆေးပြီးတဲ့နောက်လုပ်ငန်းခွင်လုံခြုံရေးဆိုင်ရာစည်းမျဉ်းတွေလိုက်နာဖို့နဲ့လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေမပြီးမချင်းကုမ္ပဏီတွေကိုပိတ်သိမ်းဖို့ညွှန်ကြားထားပါတဲ့
ကိုမိုးစောပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တလိษံလေးတွေကိုအကောင်လိုက်လိုက်ဖမ်းစရာမလိုပဲနဲ့တလိษံမျိုးစိတ်တွေကိုခြေရာခံနိုင်တဲ့နီလန်ကိုသိပ္ပံပညာရှင်တွေအသုံးပြုနေကြပြီဖြစ်ပါတယ်။မြေရေလေစတဲ့သဘာဝပတ်ဝန်းကျင်တွေကနေတတဝါတွေရဲ့မျိုးရိုးဗီဇကိုခြေရာခံတဲ့နီလန်ကိုတုံးပြီးတော့တတဝါတွေမျိုးတုံးမဲ့အရေးကနေကာကွယ်ဖို့စူးစမ်းနေကြတာပါ။ VOA သတင်းတော်ဒီဘိုရက်ဘလော့ဂ်ပေးပို့တဲ့သတင်းမအီတန်စင်ပြောပြပေးပါရှင်။
သိပ္ပံပညာရှင် Mark Stoker ဟာနယူးယောက်မြို့ East River မြစ်ထဲကနေပြီးတော့ရေကိုခတ်ယူပြီးတော့ဒီမြစ်ထဲမှာရှိတဲ့ငါးတွေအကြောင်းကိုလေ့လာဖို့ကြိုးစားနေပါတယ်။ငါးတွေကိုအကောင်လိုက်ဖမ်းမိစရာမလိုပဲနဲ့ဒီငါးတွေကလည်းကျန်ရစ်ခဲ့တဲ့မျိုးဗီဇကြီးရဲ့နေအစိတ်ပိုင်းတချို့ကိုလိုက်ရှာတာပါ။အဲ့အတွေကတော့ Environmental DNA နည်းနဲ့တက်ခွဲကမ်းမှာခွဲစမ်းစိတ်ဖြာဖို့ဖြစ်ပါတယ်
။ We can collect the water sample, analyze
it. ဒီမူလာတွေကိုခတ်ယူ DNA မျိုးဗီဇစစ်မှုကနေမြစ်ထဲမှာဘယ်လိုငါးတွေရှိလဲဆိုတာကိုလေ့လာနိုင်ပါတယ်။
အင်းတော့အရန်ကိုညဉ့်ဉန်းခဲ့တဲ့နယူးယောက်မြို့ East River ထဲမှာဘာငါးတွေရှိသေးလဲဆိုတာကိုသိနိုင်ဖို့ Stoker နဲ့သူ့တပည့်တွေကရှာဖွေလေ့ကျပါတယ်။မြစ်ထဲမှာငါးကြီးကွန်းတွေငါးရည်ပြားတွေကဆဲတွေကျန်နေရတွေကိုခွဲခြမ်းစိတ်ဖြာရကနေပြီးတော့ငါးတွေရဲ့ DNA မျိုးဗီဇကိုသိနိုင်ပါတယ်
။ Water you get which looks like a little bit of dust.
ငါးရည်ပြားတွေမှာ DNA ကိုခွဲထုတ်ပြီးဘသူ့လက်ချက်လဲဆိုတာကိုဖော်ထုတ်သလိုပဲမြစ်ရဲ့တစ်ခွက်စာလောက်ထဲမှာတွေ့နိုင်တဲ့အမုံလေးတွေကနေ DNA မျိုးဗီဇခွဲထုတ်စစ်ဆေးယူနိုင်ပါတယ်။
ကမ္ဘာတစ်ပတ်ချမ်းမှရှိတဲ့ဗီယက်နမ်နိုင်ငံမှာဆိုရင်တော့အာရှတိုက်နေရာတချို့မှာပဲတွေ့နိုင်တော့တဲ့အင်မတန်ရှားပါတဲ့ရန်ကြီးအခွန်ပြော့လက်ကြီးတွေကိုခြေရာခံလိုက်နိုင်ဖို့ Tracy Simon ကစူးစမ်းနေပါတယ်
Environmental DNA is a forensic tool
Environmental DNA နည်းကိုသုံးပြီးတော့အကောင်လိုက်ရှာလို့မတွေ့တဲ့သတ္တဝါတွေကိုလေ့လာနိုင်ပါတယ်နောက် DNA မျိုးဗီဇကိုတွေ့ရင်ဒီဒေသမှာဘယ်လိုသတ္တဝါမျိုးစိတ်တွေရှိလဲဆိုတာကိုသိနိုင်ပါတယ်မျိုးတုံးလူလီပါဖြစ်နေတဲ့ရန်စီလက်ကြီးတွေကိုရှာတွေ့နိုင်ဖို့အတွက်နီလန်ကောင်တစ်ခုဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်
ဒရိုက်ဆန်တွေချင်ရခဲ့တဲ့အင်မတန်သေးငယ်တဲ့မျိုးဗီဇတဲလွန်စားတွေကိုခြေရခံရကနေပြီးတော့မျိုးတုံးပြောက်ွယ်လို့နီးပါးဖြစ်နေတဲ့ဒရိုက်ဆန်တွေကိုတစ်ချိန်ချင်းမှကယ်တင်လာနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြရလဲဖြစ်ပါတယ်ရှင်
။မအီတန်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကြီးအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညက်နေကြီးအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DVB မှာလည်းပြန်လည်ထုတ်လွှင့်ပေးတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ညနေခင်းအစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတလှည့်ကြေညာပေးပါအောင်ရှင
်။ New York Times သတင်းစာကြီးမှာအမေရိကန်ဆွေးရောက်ပြင်းထန်ဝေဖန်ထားတဲ့သဘောထားမြင်ဆောင်ပါရေးသူဟာဘသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အဆိုအရမှာသူ့အချုပ်မှုပေါ်ပုတ်ချပြောဆိုနေသူဘသူပဲဝါဆိုတဲ့သတင်းစာကဖော်ထုတ်တင်တဲ့အကြောင်းလဲမွန်တနာပြည်နယ်မှာမင်းညာကပြောကြားတဲ့မင်းကွန်းတွေသမ္မတထရန့်ကပြောခဲ့တာပါ။သမထရန်ရဲ့စာအချက်တွေနဲ့ပတ်သက်တဲ့အတွင်းရေးကိုရေးသားထားတဲ့ New York Times သတင်းစာဆောင်မရှင်အမည်မဖော်လို့သူအစိုးရရဲ့အရာရှိဟာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုပါဝင်အစိုးရထိတ်တန့်တာဝန်ရှိသူတွေကညှင်းဆန်ထားကြပါတယ်။ American တရားဝင်ချုပ်တရားသူကြီးတူဖြစ်ဆွေးပြခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံရနိုင်ရေးဒီနေ့ထက်လွတ်တော်တရားရေးကော်မတီရှင်းမောက်ကျန်းနာဝဲမှာတော့သူနဲ့တည်ကျွမ်းသူတွေကိုမေးမြန်းမှာပါ။တရားသူကြီး Kavanaugh ကိုကျန်းနာမှုတွေကတော့၃ရက်ဆက်တိုက်ကျင်းပပြီးမနေ့ကပဲအဆုံးသတ်ခဲ့တာပါ။ဒီခေတ်ကြီးနေမှာပြည်ရနေတဲ့ဖြစ်ပွားခဲ့တဲ့ဘရိတ်ကတ်တီကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချရဲ့ဒုက္ခတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယူ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးဖွဲ့ကကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူခွင့်ရေးလှုပ်ရှားမှုနိုင်ငံတကာဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်တာပါ။ ICC ကတော့မြန်မာနိုင်ငံအဖွဲ့ဝင်တခုမဟုတ်ပေမဲ့လူတွေဆုလိုက်ပြုံးလိုက်မောင်းထုတ်ခဲ့တဲ့ကိစ္စအတွက်တရားရုံးကစီရင်ပိုင်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ကိုဒီနေ့ပဲကျင်းပထုတ်ပြန်လိုက်တဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာအသံဝန်အနေနဲ့နောက်ထပ်အရေးယူဆွေးနွေးဖို့လိုအပ်တဲ့အကြောင်းလည်းတိုက်တွန်းထားပါတယ
်သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flight to Meter 19 25 32နဲ့ Flight Lemeter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this